်အမေရိကန်သမ္မတဘာရက်အိုဘားမားဟာအာရှကိုခရီးထွက်ဖို့ရှိနေပါတယ်ဒါဟာအမေရိကန်ကုန်ပစ္စည်းတွေအတွက်ဈေးကွက်တိုးမြင့်မှုအမေရိကန်ရဲ့ကုန်သွယ်ရေးတိုးမြင့်မှုနဲ့အမေရိကန်ရဲ့အလုပ်ကိုင်တွေကိုဖန်တီးဖို့ခွင့်ကောင်းမယ်ဆိုပြီးတော့အင်မီတို့ကပြောလိုက်ပါတယ်မနေ့ပြန်တောက်ကြနေမှာသမ္မတအိုဘားမားရဲ့အာရှခီးစဉ်ကိုစတင်ပါမှာဟာဝိုင်ကျွန်းမှာအေးပက်လို့ခေါ်တဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ထိပ်သီးညလာခံကိုသမ္မတအိုဘားမားကကမ္ဘာကထားလုပ်ပြီးတော့ကျင်းပမှာဖြစ်ပါတယ်အမေရိကန်နဲ့အာရှပစိဖိတ်ဒေသနိုင်ငံတွေဓာတ်ရိုက်ချိတ်ဆက်ပြီးတော့အလုပ်ကိုင်ခွင့်လန်းတွေကိုဖန်တီးဖို့သမ္မတအိုဘားမားကကြိုးပမ်းမှာဖြစ်တယ်လို့အင်မီရိုအရာရှိဒန်နီယယ်ရော့ဆော့ကပြောပါတယ်22နိုင်ငံပါဝင်တဲ့အေးပက်နိုင်ငံတွေနဲ့ကုန်သွယ်မှုတွေလှုပ်ချင်းအပြင်အမေရိကန်အတွက်အလုပ်ကိုင်တန်းနဲ့ချီပြီးတော့ထောက်ကူဖြစ်တယ်လို့စီးပွားရေးတိုးတက်လာဖို့အတွက်လည်းအမေရိကန်ထုတ်ကုန်တွေကိုတင်ပို့နိုင်မှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုတွေတိုးမြင့်လာနေပြီးတော့ဒီမိုကရေစီရေးတွေလည်းတိုးမြင့်လာနေတဲ့အာရှဒေသမှာယင်းနှိမ့်နိုင်မှုတွေကိုလုတ်ကင်မှုသမ္မတအိုဘားမားကဆုံးဖြတ်ထားတယ်လို့အင်မီရိုအရာရှိကပြောပါတယ်သမ္မတအိုဘားမားဟာတရုတ်သမ္မတဟူဂျင်တောင်ရုရှားသမ္မတဒီမီထရီမက်ဖီယက်ဒက်ဖ်နဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟီကိုနိုဒါတို့နဲ့ပါအေးပက်ညီလာခံမှာတီးခြားတွေ့ဆုံပြောဆိုမှုတွေလုပ်ပါလိမ့်မယ်သမ္မတဥပမဟာအော်စတြေးလျနိုင်ငံကိုလည်းခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာတခြားအာရှခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြောဆိုပါလိမ့်မယ်။အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့လည်းအင်ဒိုနီးရှားနိုင်ငံမှာနောက်တစ်ပတ်တည်းကျရင်ကျင်းပမယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲမှာသမ္မတဥပမနဲ့တွေ့ဆုံမှုရှိနေပါတယ်။အဲ့ဒီထိပ်သီးညီလာခံမှာဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းသမ္မတဥပမတို့တွေ့ဆုံပြောဆိုမှုတွေလုပ်သွားဖို့ရှိပါတယ်။